အိန္ဒိယနိုင်ငံကထုတ်နိုင်ကိုဗစ် -19 ကာကွယ်ဆေးပမာဏဟာတကမ္ဘာလုံးကိုဗစ်တိုက်ဖျက်ရေးအတွက်အလွန်အောက်ရရှိနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နရိုင်ဒရာမိုဒီကအာမဇန်ပြောကြားလိုက်ပါတယ်။85နှစ်ပြည့်ကုလသမဂ္ဂအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာသူကထည့်သွင်းပြောကြားပါတာပါ။အိန္ဒိယကကိုဗစ်ကာကွယ်ဆေးစမ်းသပ်မှုဟာအဆင့်3ကိုရောက်နေပြီးလူအများအပြားနဲ့စမ်းသပ်မှုတွေကလည်းထိရောက်ဘေးကင်းပြီးစမ်းသပ်မှတ်ချက်ရှိတဲ့ကာကွယ်ဆေးအဖြစ်အတည်ပြုလာနိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဆေးပြန့်ဝေပေးဖို့လိုအပ်တဲ့နိုင်ငံတိုင်းအတွက်ဆေးတူလောင်ရင်းနဲ့အီအီကန်ဒီအတွက်ပါအကူအညီပေးသွားနိုင်ကြောင်းဝန်ကြီးချုပ်မူဒီကပြောပါတယ်။သိပ္ပံပညာရှင်တွေကအတည်ပြုချက်ပေးတာနဲ့အိန္ဒိယနိုင်ငံကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်ဖို့အစဉ်နဲ့ရှိကြောင်းမူဒီကပြီးခဲ့တဲ့ဩဂုတ်လတည်းမှာပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေတတ်နိုင်ပြီးနေရာထဲမှာဝယ်ယူလို့ရနိုင်မယ်။ပြည်သူကာကွယ်ဆေးတရားပေါ်ပေါက်လာဖို့တွန်းအားပေးခဲ့ပေမဲ့တချို့နိုင်ငံတွေဟာသူ့ပြည်သူတွေအတွက်သာရည်ရွယ်ထုတ်နေတာအတွက်စိတ်ပြည့်မိကြောင်းတရားမျှတမှုမရှိကြောင်းအင်္ဂါနေ့ကပြောပါတယ်တကမ္ဘာလုံးကပြည်သူတွေကိုကိုဗစ်ကာယောဂါကနေအကောက်အွယ်မပေးနိုင်သေးတော့ဘယ်သူတူဦးတယောက်ကမှဒီကာယောဂါကနေလွတ်မြောက်မှာမဟုတ်ကြောင်းဂူတာရက်စ်ကပြောကြပါတယ်ခင်ဗျာ